83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်းမင်ငံယုံနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကကိုယ်စားလှယ်အဖွဲ့ကပဲတက်ရောက်သွားမှာဖြစ်ပါတယ်။ဒီညီလာခံမှာမြန်မာနိုင်ငံအနေနဲ့ရခိုင်အရေးကိစ္စကိုကုလအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းကိုယ်စားလှယ်အဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်။
အမေရိကန်နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂရဲ့83ကြိမ်မြောက်အထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်ပါတဲ့ကိုယ်စားလှယ်အဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ်။ဒီ83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲတွေအာဆီယံနိုင်ငံသားရေးဝင်ကြီးများတိုက်တန့်အစည်းအဝေးအာဆီယံအမေရိကန်နိုင်ငံသားရေးဝင်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့အတွေ့အကြုံပွဲတွေကိုလည်းဝန်ကြီးဦးကျော်တင့်ဆွေတို့ကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်သူကပြောပါရယ
်အပုံမှန်အဖြစ်တော့ဒါကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနပြောင်စုဝန်ကြီးအဆင့်နဲ့ပဲကျွန်တော်တို့တက်တာပါ State Councilor အနေနဲ့ကတော့ဒါ Special High Level Panel ကိုပဲသူသွားတာပါအဲကျွန်တော်တို့ကတော့ကျွန်တော်တို့ဒီ letter law ဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီနယူးယောက်တင်မဟုတ်ပါဘူးဂျနီဗာမှာလည်းကျွန်တော်တို့လူ့ကိုယ်ရေးကောင်စီမှာကျွန်တော်တို့ဒီလက်တလော့ဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
။ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရတင်ပြတာရရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလန်းရဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်။နိုင်ငံရေးလေ့လာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဟုတ်လားဒီနိုင်ငံတကာအတိုင်းအဝန်းကြားမှာဒီစိန်ခေါ်မှုတွေအကျတဲ့တွေမြင့်တက်နေတယ်ဆိုတာတော့ဒါငြင်းမရတဲ့အနေအထားပဲအဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အခြေအနေကိုဟိုထိညှိနိုင်မှုလိုအပ်တယ်နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်ထိထိရောက်ရောက်ကြကြပြန့်ပြန့်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်းအမြံပုံကိုဒေါအောင်ဆန်းစုကြည်ကိုတိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျာအထူးသဖြင့်တော့နိုင်ငံကဖိအားတွေအချက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုချဲ့ထွင်ဖို့လိုအပ်လေလေလို့အဲ့ဒီလိုမြင်တယ
်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံတက်ရောက်ခဲ့ပြီးမနေ့ကကျင်းပရဲ့82ကြိမ်မြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီဝဲတက်ရောက်ခဲ့ပါတယ်